မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကမြန်မာလူခွင့်ရေးအခြေအနေတွေဆုတ်ယုတ်လာနေတယ်လို့ပြောပါတယ်။အထွေထွေရွေးကောက်ပွဲနီးကပ်လာတာနဲ့အမျှလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်ခံရတာတွေရှိလာရုံသာမကနိုင်ငံရေးသမားတွေကိုရောသတင်းထောက်တွေသာမကငြင်းချမ်းစွာစန္ဒဖော်ထုတ်ကြတဲ့လယ်သမားတွေကိုပါဖမ်းဆီးနေတာတွေ့ရတယ်လို့ဆိုပါတယ်။အကြောင်းစုံကိုတော့နန်းလောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲတွေနီးကပ်လာတာနဲ့တပြိုင်တည်းလူအခွင့်အရေးအခြေအနေတွေဆုတ်ယုတ်လာနေတယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်း Amnesty International ကပြောခွင့်ရသူ Mr. Olof Bornkovic က VOA ကိုပြောပါရယ
် I think over the past year or year and a half we've just seen a really disturbing backslide on human rights in Burma. On some areas just hasn't been any progress. On other areas there's been a real rollback.Where restrictions on rights are increasing.
You know, today, ဒီကတနည်းတနည်းခွဲလောက်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာလူခွင့်ရေးတွေစိုးစိုးဝါးဝါဆုတ်ယုတ်လာတွေ့ရပါတယ်။အချို့ပိုင်းတွေမှာတိုးတက်မှုတွေရှိပါပေမဲ့အချို့ပိုင်းတွေမှာတော့အခြေအနေနောက်ပြန်လှည့်သွားနေတာပါ။ကန့်သက်ချက်တွေလျှော့ပြီးတာတွေရှိတာနဲ့အမျှအချို့ပိုင်းတွေမှာတော့ပိုတင်းကျပ်လာတာပါ။လူလတ်စွာထိုးဖို့ပြောဆိုခွင့်မရှိတာကတော့အတော်ကိုစိုးရိမ်စရာကောင်းပါတယ်။ကျွန်တော်တို့ရဲ့အဖွဲ့ဝင်တွေအစိုးရမြန်မာနိုင်ငံအစိုးရကနိုင်ငံရေးအကျဉ်းသားအလုံးလွတ်ပေးဖို့ကတိပေးခဲ့ပေမဲ့ဖမ်းဆီးမှုတွေထပ်ဖြစ်လာနေပြီးတော့အဲ့ဒီထဲမှာလူခွင့်ရေးလှူရှားသူတွေနိုင်ငံရေးသမားတွေဒရင်တော့တွေတော့မကောက်ဘူးငင်းညာသာဆန္ဒပြကြတဲ့လေသမားတွေလည်းပါဝင်ပါတယ
်မြန်မာအစိုးရအနေနဲ့ဖန်စီထားသူတွေကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကိုလည်း Amnesty International ကတောင်းဆိုလိုက်ပါတယ်ဒါရင်မကမြန်မာအစိုးရတင်ကြပ်ထားတဲ့ငင်းညာစွာစုဝေးခွင့်နဲ့ဆန္ဒထုတ်ဖော်ခွင့်ရခိုင်ဒေသပဋိပက္ခဘာသာရေးအဓိကယုံတွေနဲ့ပြည်တံစီရင်မှုတွေစတဲ့အချက်၄ချက်ကိုလည်း Amnesty International ကမိမောင်းထုတ်ပြထားတာပါသက်တလို့ဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကကိုကန့်ဒေသတိုက်ပွဲတွေကိုလည်း Amnesty International ကအနီးကပ်စောင့်ကြည့်နေပါဗျ။မြမပြည်တွင်းလက်ရှိဖြစ်ပွားနေတဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ပွဲတွေအတွင်းကြီးမားတဲ့လူအခွင့်အရေးချိုးဖောက်မှုတွေတွေ့ရတယ်လို့ပြောခွင့်ရသူကဆက်ပြောပါဗျ။ပြီးခဲ့တဲ့ရက်အတွင်းကိုကန့်ဒေသကစစ်ဘေးရှောင်ဒုက္ခသည်တွေကိုတွားကူညီကြတဲ့မြမအချက်ချင်းညီနန်းတက်ခတ်ခံရမှုကိုလည်း Amnesty International ကရှုံချလိုက်ပြီးဒီလိုရဟာစစ်ရာဇဝမှုမြောက်နိုင်ပြီးအသေးစိတ်စစ်ဆေးစုံစမ်းဖို့လိုမယ်လို့လည်းပြောခွင့်ရသူကဆက်ပြောပါတယ်။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအလုံးရပ်တန့်ပြီးအပြည်ပြည်ဆိုင်ရာဥပဒေနဲ့လူအခွင့်အရေးစံချိန်စံညွန့်အတိုင်းလိုက်နာကြဖို့ Amnesty International ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်ရှင်။